မကွေးတိုင်းဒေသကြီးစောမြို့နယ်ထဲမှာတော့တကြံအကြနေဖြစ်တဲ့ဒီနေ့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်နေပြီးတော့စစ်ကောင်စီကရဟယင်နဲ့ပစ်ခတ်တဲ့အထီကိုတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးပုန်းခိုနေကြပါတယ်။နေနေမိရှုခံထားတဲ့ပေါ့မြို့နယ်တောင်ပိုင်းမှာလည်းစီဝါအကူအညီတွေလိုအပ်နေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့အခုကြော်ကြော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မကွေးတိုင်းဒေသကြီးစောမြို့နယ်6မိုင်လောက်ဖွဲဝေးတဲ့ကြက်ခတ်ဖူလဲပေါက်တော်ကျွော်ရီနီးမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြောင့်အီဘီလာ73ရက်နေ့ကတည်းကတိုက်ပွဲတွေဖြစ်နေတာပါဒီကနေ့အီဘီလာ74ရက်တကြံအကြနေ့မနေ့ပိုင်းမှာတိုက်ပွဲပြင်းထန်နေတဲ့တခတ်ဖူလဲပေါက်တော်ကြီးရွာတွေအနီးကိုစစ်ကောင်စီကရဟန်းရင်တွေနဲ့လေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စောဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူဒူးကအခုလိုပြောပါတယ
်တိုက်ပွဲပြင်းထန်နေတာပြင်းထန်ပြီးမှဒီမနေ့ကဒီဖူလဲမြောက်ခင်ကျွန်တော်တို့ကဒီရန်သူစစ်ကောင်ကိုကျွန်တော်တို့တားဆီးလို့ဒီခုလိုရော်လေးဝင်သွားတဲ့အချိန်မှာကျွန်တော်တို့မောင်းဝင်ပိတ်ဆို့ထားရပြပိတ်ဆို့ထားပြီးတော့တို့ဒီမနေ့6နာရီကစပြီးနှစ်ဖက်ပြန်လည်းပြစ်ခတ်ကြရပြဟိုကတော့လင်းနေကြီးလင်းနေငယ်နဲ့ပြန်ပြစ်တယ်လို့အဲ့လိုလေးဖြစ်နေကြတာပြဟုတ်ကဲ့အဓိကတော့တိုက်ပွဲလေးပြင်းထန်တာလည်းပါတယ်အဓိကတော့ဒီတို့ပိတ်ဆို့ခံရတယ်ပြပိတ်ဆို့ခံရတယ်ဘယ်မှမထပ်မောင်းမရှိတော့ဘူးပေါ့ကျွန်တော်တို့ပိတ်ပြီးတော့မှတို့ကရော်ဝဲကာဘလူကြီးဟိုဟာပြစ်တယ်ပေါ့ပြတော့ခါကြတော့ကျွန်တော်တို့ကပတ်စံလေးနဲ့ရွာကိုပိတ်ထားလိုက်တယ်ရွာကိုပိတ်ထားတယ်မှာအထဲဝင်စည်းဖို့လုပ်တော့ဒီသူတို့စကြောင်းကြောင်းကိုဝင်စည်းဖို့လုပ်တယ်ဗျကျွန်တော်တို့ဝင်စည်းတဲ့အချိန်မှာလေကြောင်းပြက်ကူလာပြီးမှနိုင်ဝတ်လောက်ပြက်ခတ်သွားတယ်ဗျ MI-35 နဲ့စစ်တပ်နဲ့ပြက်တယ်နောက်တော့ဒီဟို rocket တွေနဲ့ MI-35 မှာတက်ဆင်လာတဲ့ rocket တွေနဲ့ထုတ်ရတယ်ဗျ
တိုက်ပွဲကြောင့်ကြက်ခတ်ဖူလဲပေါက်တော်ကျွာတွေကထောင်နဲ့ချီတဲ့ကျွာသားတွေဘေးလွရာတိမ်းရှောင်နေကြရပါတယ်ဒီကြောင်းကနေပြက်ခတ်တဲ့အတွက်ရွာသားတွေဘေးလွရာထွက်ပြေးနေကြရတဲ့အခြေအနေကိုဒေသခံတူကလည်းအခုလိုပြောပါတယ
်လာတော့တစည်းပဲလာပါတယ်ဟိုကပြစ်ထားတော့၅ကြိမ်၆ကြိမ်၆ကြိမ်လောက်ပြစ်ပါတယ်ပြစ်ထားတော့တော်တော်ကြီးကိုပြစ်ပါတယ်ဗျာပြစ်တဲ့နေရာတော့ဗျာအခုကျွန်တော်တို့ရွာဒီဘုံတော်ကြီးကျောင်းမှာလည်းပြစ်ပါတယ်အခုစေဘိတ်ဆောင်ကြီးရှိနေတဲ့အခုတောစာထဲကိုလည်းပြစ်ပါတယ်အခုတိုင်းမှာရွာထဲတွေကိုလည်းပြစ်ပါတယ်အခုကျွန်တော်ရွာတောင်ဘက်ကတောင်ပေါက်တော့ဘက်ကဒီဖုန်ကြီးကျောင်းဝင်းနဲ့ဟိုလေလက်နေကြီးကြီးကြီးကြပါတယ်တခတ်ပေါက်တော့ဖိုးလေအဲ့ဒီရွာကြီးအကုန်ကြီးနေရပါတယ်အဲအခုကြီးနေရတာဆိုရင်တော့အခုလောလောဆယ်လူကြီး1500အထက်မှရှိပါတယ်ကြီးတယ်ရတော့တောင်လေးပဲကြီးနေရတာကျွန်တော်တို့မှဆိုနေပူးတဲ့ရာတီးကဖြစ်ပြန်အီးအာဝတမရှိဟိုဟိုကမတရားဒုက္ခရောက်ပါတယ်အခုပြောသလိုဒီစပိဆောင်လေးဆိုရင်အီအဝတာလည်းမရှိတော့တောင်းလေးဆိုတော့ဆောက်ခန့်နဲ့ရာသီဆိုတော့ရေတွေလည်းမရှိပြက်တနာရေမျိုးမျိုးဖြစ်နေပါရခု
စောမျိုးနဲ့ကလေးပေါ့မျိုးနဲ့တောင်ပိုင်းမှာလည်းအီပီလာ9ရက်နေ့ကလေးကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဖြစ်နေပြီးကြေးရွာ9ရွာထဲမှာကနေအိမ်တွေကိုစစ်ကောင်စီကမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေပေါ့မျိုးနဲ့တောင်ပိုင်းကိုနေမီရှင်းလင်းခဲ့ခြင်းတဆူကြီးရွာကိုအီဘီလာစနီယန်နီကလက်နက်ကြီးတွေနဲ့ပစ်ခတ်လို့တဆူကြီးရွာသားရှိဦးလက်နက်ကြီးထိမှန်တေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပေါင်းမြို့နယ်တောင်ပိုင်းနဲ့စောမြို့မှာဒီကြောင်ကနေပစ်ခတ်ပြီးတိုက်ပွဲတွေဖြစ်တာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။လက်ရှိမှာဒေသခံတွေကကြီးရွာတွေကိုစွန့်ခွာပြီးဘေးလွရာဒိန်းရှောင်နေရတယ်လို့စေဝါအကူအညီတွေလိုအပ်နေတယ်လို့ဒေသခံတူကပြောပါတယ်။
ကျုပ်ကတော့လို့ပေါ့ကျင်းသွားရင်လည်းဒီလိုအားရနေပြီအားသေးတော့ဘုကမရှိတော့လားအားနေတဲ့အကလေးတွေပေါ့ခုက1 in 1 shot လေ1 in 1 shot တော့ဒီကလေးတွေကြည့်ရတော့ဒီအပူမိဒီမှာသူကသွင်းငုတ်တာတော့အဲ့လိုမျိုးဟာတွေဖြစ်နေတာကျုပ်တို့ပွားကြည့်ဦးလေးကြမျက်တိမုံတဲ့လူတွေကြတော့အားသေးတွေကလိုအပ်တော့လားအားနေတဲ့ပွားကြည့်ဦးဖို့ကြည့်ဦးလေးကမျိုးသမီးတွေနဲ့ရောအမျိုးသားတွေရောပေါ့အမျိုးသမီးဒီကြသူတို့မိန်းကလေးတွေကဝရဝဇ္ဇာတွေနဲ့ကိုက်နေကြတယ်ပေါ့
ပေါင်းမြူနယ်နဲ့စောမြူနယ်တွေကိုတခြားမြူနယ်တွေကနေစေဝါအစားတောင်းနဲ့အဝတ်ထည်တွေတည်ဆောင်တာကိုစစ်ကောင်စီကတင်းကျပ်စစ်ဆေးနေပြီးခွင့်ပြုချက်အကန့်အသတ်နဲ့သာတည်ယူခွင့်ပေးတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ